တရားမဝင်နိုင်ငံသားအလုသမားတွေရှင်းလင်းဖို့ပြီးခဲ့တဲ့လပိုင်းကစပြီးတော့မလေးရှားအစိုးရကစီမံချက်ချဆောင်ရွက်လာရမှာစနစ်နှစ်ညနေပိုင်းအချိန်ကွာလာလမ်ပူမြို့စင်ဂျေဘုံကစားတောက်ဆိုင်တန်းမှာဝင်ရောက်ဖမ်းဆီးမှုတွေရှိခဲ့ပြီးမြန်မာရွှေပြောင်းအလုသမား40ကျော်အဖမ်းခံလိုက်ရပါတယ်။ကိုညံဝင်းအောင်ကအသေးစိတ်ပြောပြမှာပါရှင
်။ကွာလာလမ်ပူမြို့နဲ့12မိုင်အကွာဖူချောင်းအရဒေသမှာရှိတဲ့ Tesco Supermarket နာကညနေပိုင်းဖွင့်တဲ့စားတောက်ဆိုင်တန်းကိုမလေးရှားရဲ့နဲ့လာဝကအင်အားစုတွေကရှောင်းနှခင်ဝင်ရောက်စစ်ဆေးရင်းမြန်မာနိုင်ငံသားတွေနဲ့အခြားနိုင်ငံသားအလို့သမားတွေကိုစနေနေ့ညသကောင်းရံအချိန်မှာဖမ်းဆီးသွားခဲ့တာဖြစ်ပါတယ်။အဖမ်းဆီးခံရသူတွေထဲမှာမြန်မာနိုင်ငံသားအလို့သမား40ကျော်ပါသွားတယ်လို့အလို့သမားရေးကူညီဆောင်ရွက်နေတဲ့ကိုလက်က VOA ကိုပြောပါတယ
်။ည12နာရီခွဲမှာ immigration ရဲ့ရဲတွေလာဖမ်းသွားတယ်။လာဖမ်းသွားတဲ့အကြောင်းရင်းကတော့သူ operation လုပ်တာပေါ့။အဲ့ဒီအထဲမှာတော့တိုင်မားမှာလုံနေတဲ့ base store လေးတွေမှာပေါ့နော်ရောင်းနေတဲ့မြန်မာတွေပါသွားတယ်အဓိကဝင်သွားတော့စားသောက်ဆိုင်ကိုဝင်သွားတာဟိုလောလောဆယ်တော့ပြန်လွတ်လာတယ်မလွတ်လာဘူးဆိုတော့သတင်းကတော့ကျွန်တော်တို့ပြန်မရသေးဘူးကမ္ဘာကြီးလောလောပါမလဲဆိုတော့မြန်မာကတော့40 50လောက်တော့ပါမယ်မြန်မာဘာလို့လဲဆိုတော့မြန်မာတွေစီတဲ့နေရာတွေပဲတိုင်းသားတွေပေါ့ဗျာအားလုံးရှိကြတယ်
အပန်းစီခံရသူတွေရဲ့နောက်ဆုံးအခြေအနေကိုတော့မသိရသေးပါဘူးသူတို့ရင်ဆိုင်ရမယ့်အခြေအနေတွေနဲ့ပတ်သက်ပြီးကုလကပြောပြပါတယ
်ဘာတွေဆက်ဖြစ်နိုင်လဲဆိုတော့ UNHCR ကအတုကင်ထားတဲ့လူတွေကတော့လောလောဆယ်ချက်နေကိုသွားရမယ်ထောင်3လကျမယ်အသိတန်းပိုင်လဲပါမယ်အဲဒီမှာတချို့ကြတော့ဘာမှမရှိဘူးဆိုလို့ရှင်တော့တေချာဘောက်ကတော့သူက3လနဲ့ချိန်တန်ပါသွားပြီဒါကတော့တောင်းစုမဲ့ဘာမှမရှိတဲ့လူတွေအတွက်ကတော့အခြေအနေတော်တော်ဆိုးပါတယ်ဒီဟာတွေအလုံးကိုမြန်မာတိုင်းရင်းအနေနဲ့သူတို့ကိုဖြည့်ဆည်းပြီးတော့မှကူညီပေးမယ်ဆိုလို့ရှင်တော့သူတို့အတွက်တော်လေးချက်နေနေရှိတာပေါ့ဗျာ
အဖမ်းစီကံမြန်မာရွှေပြောင်းအလို့သမားအရေးနဲ့ပတ်သက်လို့မြန်မာတန်ယုံဘက်ကဆောင်ရွက်ပြီးတဲ့အနေအထားကိုကိုလက်ကရှင်းပြပါတယ
်ဖမ်းသွားပြီးတဲ့အခြေအနေမျိုးမှာတော့သူတို့ CI ထုတ်ပေးတယ်ဒါကလည်းအပြင်အလူတွေလိုက်ပြီးလုပ်မှာပါသူတို့လည်းပတ်သက်ရပတ်သက်ကြောင်းဆွေမျိုးတိုင်းဝိုင်းတွေကလိုက်လုပ်ပြီး CI သွားရှောက်ပေးတာတို့ဘာတို့ကိစ္စတွေအလုံးလုပ်ပေးမှာပဲသူတို့လုပ်ပေးနိုင်တဲ့အတိုင်းသာရှိပါတယ်မြန်မာအလို့သမားဒီမှာရှိနေတဲ့အလို့သမားတွေကိစ္စနဲ့ပတ်သက်ပြီးတော့ဟိုဘယ်လိုပြောမလဲတာဝန်ယူခြင်းဟာ90ခိုင်နှုန်းတော့မရှိပါဘူးဗျာ။တိုင်ယုံကတာဝန်ယူတော့ပြောတာ။ကျွန်တော်တို့ဒီနိုင်ငံမှာကလောလောဆယ်ကပညာတက်တာမတက်တာဒါလောက်ကိုပုံမှန်အားဖြင့်3000လောက်ရှာလို့ရတယ်။မြန်မာပြည်မှာမရမယ့်အတူတူကတော့သူတို့ကဒီမှာအဲ့ဒါတွေကိုခံစားပြီးတော့ဒီလိုစိတ်မကြီးလုပ်နေကြတာပါ
။မြန်မာတိုင်ယုံရဲ့သဘောထားကိုသိနိုင်ဖို့ VOA ကဆက်သွယ်ပေမဲ့ရုံးပိရဲ့ဖြစ်နေတာကြောင့်အဆက်အသွယ်မရခဲ့ပါဘူး။မလေးရှားအစိုးရကတရားမဝင်အလို့သမားတွေမိမိနိုင်ငံပြန်ကြဖို့နဲ့မပြန်မဲရှာဖွေတွေ့ရှိခဲ့ရင်ဖမ်းဆီးအရေးယူမယ်လို့ဒီနှစ်စံပိုင်းကလေးကကြေညာထားတာပါ။ဒါပေမဲ့လည်းမလေးရှားခရီးသည်တင်လေရင်ပျောက်ဆုံးသွားခြင်းကဆလို့ရွှေပြောင်းအလို့သမားတွေရှာဖွေဖမ်းဆီးမှုခိတရက်တန့်သွားခဲ့ပြီးအခုရက်ပိုင်းတွေမှာအဖမ်းဆီးတွေပြန်ပေါ်လာတာဖြစ်ပါတယ်။အလို့ပွဲစားတွေကတဆင့် calling ဆိုတဲ့အစီအစဉ်နဲ့မလေးရှားနိုင်ငံမှာလာရောက်အလို့လုပ်နေသူမြန်မာနိုင်ငံသားတသိန်းခွဲဝန်းကျင်လောက်ရှိပြီးတရားဝင်ရောတရားမဝင်ပါအလုံးစုစုပေါင်းမြန်မာနိုင်ငံသား3သိန်းနီးပါးလောက်မလေးရှားနိုင်ငံမှာအလို့လုပ်နေကြတယ်လို့လူအခွင့်ရေးလှုပ်ရှားသူတွေကခန့်မှန်းထားကြပါတယ်ခင်ဗျာ။